မြန်မာနိုင်ငံမှာတနစ်တကာလရေးပေါ်အခြေအနေကြေညာချက်နဲ့နိုင်ငံအာဏာကိုထိန်းချုပ်ကြောင်းတနင်္လာနေ့မှာစစ်တပ်ကကြေညာပြီးဒေါက်ဆန်းစုချီသမရဦးဝင်းမြင့်နဲ့အရက်ဖန်နိုင်ငံရေးခေါင်းဆောင်တွေကိုဆက်လက်ဖမ်းဆီးထားပါတယ်။ယာယီသမရအဖြစ်နဲ့ဦးမြင့်စွေကနိုင်ငံရဲ့ဥပဒေပြုရေးအုပ်ချုပ်ရေးနဲ့တရားစီရင်ရေးအာဏာတွေကိုတမရကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမေအောင်လှိ ကိုဘိုးချုပ်မှုကြီးမင်းအောင်လှိုင်ခန့်အပ်ပါတယ်။နိုင်ငံခြားရေးဝန်ကြီးအဖြစ်ဦးဝနမောင်လွင်ဒုတိယဘိုးချုပ်ကြီးစိုးထုတ်ကိုပြည်ထရေးဝန်ကြီးနဲ့ပြည်ထောင်စုအစိုးရအဖွဲ့ရုံးဝန်ကြီးဘိုးချုပ်ကြီးမြထွန်းဦးကိုကာကွယ်ရေးဝန်ကြီးဒုတိယဘိုးချုပ်ကြီးထွန်းထွန်းအောင်ကိုနေဆက်ရေးရာဝန်ကြီးဦးဝင်းရှိန်ကိုစီမံဘဏ္ဍာနဲ့ဆက်မှုဝန်ကြီးဦးအောင်နိုင်ဦးကိုတော့ရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားရေးဆက်သွယ်ရေးဝန်ကြီးဌာနဝန်ကြီးအဖြစ်နောက်ဦးကုတ်ကိုလှိုင်ကိုပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးချစ်နိုင်ကိုပြန်ကြားရေးဝန်ကြီးဦးကိုကိုသာသနာရေးနဲ့ရင်းချေးမှုဝန်ကြီးနောက်ဦးမြင့်ကျန်ကိုအလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနဝန်ကြီးအဖြစ်ဒေါက်တာတက်ခိုင်ဝင်းကိုတော့ကျန်းမာရေးနဲ့အာကစားဝန်ကြီးတွေအဖြစ်အတီးတီးခန့်အပ်တဲ့အကြောင်းထုတ်ပြန်ခဲ့တာပါ။